မြန်မာနိုင်ငံတိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်တွေအတွင်းကလုပ်ငန်းဆောင်ရွက်ချက်တွေကိုလေ့လာစမ်းသပ်ထားတဲ့အစီရင်ခံစာတစ်စောင်ကိုဒီနေ့ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP ကထုတ်ပြန်လိုက်ပါတယ်။သက်တမ်းလူသေးတဲ့မြန်မာလွှတ်တော်အသီးသီးကလုပ်ငန်းဆောင်တာတွေတိုးတက်ကောင်းမွန်လာဖို့ဒီအစီရင်ခံစာထဲမှာဘာတွေကိုထောက်ပြအကြံပြုထားပါသလဲ။အစီရင်ခံစာနဲ့ပတ်သက်တဲ့တုံ့ပြန်ချက်တွေကရောဘယ်လိုရှိပါသလဲ။ဒီကနေ့အစီရင်ခံစာမိတ်ဆက်အခမ်းအနားကိုကိုယ်တိုင်တွားရောက်သတင်းယူထားတဲ့မက်ကင်ဂျူတွေကအပြည့်စုံပြောပြပေးမှာပါရှင်။
မြန်မာနိုင်ငံအတွင်းကတိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်အသီးသီးမှာလုပ်ငန်းတွေကိုဘယ်လိုအကောင်အထည်ဖော်ဆောင်နေသလဲ။လွှတ်တော်နဲ့အစိုးရကြားမှာဘယ်လိုအပြန်အလှန်ဆက်သွယ်ဆောင်ရွက်ကြသလဲ။နောက်လွှတ်တော်ကိုယ်စားလှယ်ရဲ့အခမ်းအနားကဘာတွေလဲစသဖြင့်လွှတ်တော်တွင်လုပ်ငန်းတွေနဲ့ပတ်သက်ပြီးတော့တိုင်းရဲ့ပြည်နယ်လွှတ်တော်အချို့ကအခြေအနေတွေကိုစမ်းသပ်လေ့လာပြီးအခုအစီရင်ခံစာကိုထုတ်ပြန်လိုက်တာပါ။ဒီနေ့အစီအစဉ်ကထုတ်ပြန်လာတဲ့ပတ်သက်လို့ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP ရဲ့မြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ်ပီတာဘက်စလာကအခုလိုပြောပါတယ်။
Today, we have been able to get the results of 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 the results ပါရီဆောင်ရွက်နိုင်မလဲဆိုတာတွေကိုအကြံပြုနိုင်ဖို့အတွက်ပဲဖြစ်ပါတယ်
မြန်မာနိုင်ငံရဲ့အနာဂတ်အုပ်ချုပ်ရေးစနစ်ပိုမိုကောင်းမွန်လာဖို့မှာစွတ်တော်ရဲ့အခမ်းအနားကအရေးကြီးပါတယ်စွတ်တော်ရဲ့ဖွံ့ဖြိုးတိုးတက်လာတာကနိုင်ငံရဲ့ဒီမိုကရေစီအတွင်းကူးခြားရေးအတွက်အရေးပါတဲ့အောင်မြင်မှုဖြစ်တာကြောင့်လက်ရှိမြန်မာလွှတ်တော်တွေရဲ့လုပ်ငန်းဆောင်တာတွေတိုးတက်ကောင်းမွန်လာစေဖို့မှာအခုအစီရင်ခံစာကအထောက်အပံ့ပေးနိုင်ဖို့မျှော်လင့်တယ်လို့အစီရင်ခံစာအတွက်အဓိကဦးဆောင်သုတေသနလုပ်ခဲ့သူကနေဒါလွှတ်တော်အမတ်ဟောင်းလည်းဖြစ်ဝန်ကြီးဟောင်းတဦးလည်းဖြစ်တဲ့ကာတဖေရီယာကပြောပါလေ
ဒီစင်ခံစားရဲ့အရေးပါမှုကတော့စွတ်တော်အသီးသီးကလက်ရှိဆောင်ရွက်ချက်တွေကောင်းမွန်တဲ့အလေးအထားတွေကိုလေ့လာဆန်းစစ်တာဖြစ်လို့ကျွန်တော်တို့ရဲ့အခုလေ့လာမှုထဲမှာမပါတဲ့စွတ်တော်တွေအနေနဲ့လည်းဒီစင်ခံစားကိုဖတ်ပြီးသူတို့စွတ်တော်တွေအတွင်းမှာအလားတူဘလို့ကျင့်သုံးမှုတွေရှိတယ်ဒီလေ့ထတွေကတော့ပိုကောင်းတယ်ဥပမာရှမ်းပြည်လွတ်တော်ကတော့ဒီလိုပုံစံရှိတယ်ကနေနာရီလွတ်တော်မှာဘလို့ရှိတယ်ဒီဟာကိုတော့သဘောကျတယ်စသဖြင့်လေ့လာပြီးကောင်းမွန်တဲ့အလေးကျင့်တွေကိုမျှဝေနိုင်ပါတယ
် UNDP ရဲ့စင်ကာစာနဲ့ပတ်သက်လို့စွတ်တော်မဲ့သူကတော့အားရချင်တယ်မရှိတောင်းပြောပါတယ်ဒီအစင်ကာစာဟာစွတ်တော်တီးတီးကအချင်းတွေကိုအပြည့်အဝထင်ဟမှုမရှိသလိုပြင်ဆင်ဖို့လိုအပ်တဲ့အချက်တွေကိုထည့်သွင်းထောက်ပြတာလည်းမတွေ့ရဘူးလို့ရှမ်းပြည်နယ်တာချိလိမဲဆန္ဒနယ်အမှတ်နဲ့ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးခမောင်တင်ကပြောပါတယ
်ကျွန်တော်ပြောချင်တယ်ဟိုပေါ့တကယ် main point တွေကကျန်ခဲ့နေရပါတော့ကျန်ခဲ့တဲ့ဟာပေါ်မှာသူတို့ဘယ်လိုထပ်ပြီးဖြည့်စွတ်မလဲဆိုတာကျွန်တော်လည်းလည်းစောင့်ကြည့်အောင်ပေါ့
ဒီကနေ့ထုတ်ပြန်တဲ့ UNDP အစီအစဉ်စာထဲမှာအကြံပြုချက်ပေါင်း38ချက်ပါဝင်ပါတယ်ရေပြူဆန်တဲ့အကြံပြုချက်တွေဖြစ်ပေမဲ့လို့လွတ်တော်ရဲ့အရေးအသွေးတိုးတက်မြင့်မားလာအောင်ဆောင်ရွက်နိုင်တဲ့အကြံပြုချက်တွေပါဝင်တဲ့အကြောင်းညီမြချင်းမြန်မာလူခွင့်ရေးအဖွဲ့ကိုတည်ထောင်သူလက်ရှိဦးဆောင်ညွှန်ကြားရေးမှူးဦးအောင်မျိုးမင်းကပြောပါတ
ယ်နိုင်ငံရေးရာဆန်စစ်ဖြစ်တဲ့အကြံပြုချက်တွေမပါဘူးအတိကကစွတ်တော်ရဲ့အခမ်းအနားဖြစ်တဲ့ဒီဥပဒေကျူးရေးနောက်ကအစိုးရကိုပြန်လဲပြီးထိမ့်ညီပြီးလို့ရှိရင်လွတ်တော်ကိုယ်စားလှယ်ကြီးရဲ့အရေးသွေးတိုးတက်ရေးအတွက်အကြံပြုတာဖြစ်တဲ့အတွက်ဟိုရေပူရတော့ဆန်တယ်ဒါပေမဲ့လက်ရှိဖြစ်နေတာကျွန်တော်တိုက်ကြည့်ရဲ့လွတ်တော်မှာကအဲ့လိုရေပူရလိုအပ်ချက်တော်မှာကောင်းကောင်းမမသွားနိုင်တဲ့အနေအထားမျိုးဖြစ်တယ်ဒီယာဒုတာဝတိမရှင်းလင်းတာတွေဥပဒေတွေကတစ်ခါတလေဒီပြည်အောင်စုလွတ်တော်နဲ့ဒီနေ့တိုက်တိုက်လွတ်တော်ရေးကြားထဲမှာထပ်နေတာတွေကွာဟနေတာရှိတဲ့အတွက်အဲ့ဒါလေးတွေထောက်ပြထားတာဖြစ်တယ်
။ဆန္ဒနာ60ကျော်ပါဝင်တဲ့ UNDP ရဲ့အစီအစဉ်ကစားထဲမှာအဓိကအားဖြင့်နိုင်ငံတကာမှာလက်ခံကျင့်သုံးနေတဲ့အုပ်ချုပ်မှုစနစ်တွေနဲ့နှိုင်းယှဉ်ပြီးတော့တက်တန်းမှုနယ်တွေရဲ့မြမောက်တော်အတွင်းဘယ်လိုအလားတူစနစ်တွေကိုကျင့်သုံးဆောင်ရွက်သွားနိုင်မလဲ။ပိုပြီးတော့ကောင်းမွန်တဲ့လွတ်တော်တွေဖြစ်လာဖို့ဘာတွေဆောင်ရွက်နိုင်မလဲဆိုတာတွေကိုအကြံပြုထားတာပါ။ဒီကြံပြုချက်တွေကိုလွှတ်တော်ရဲ့အနေနဲ့လက်တွေ့ကျကျလိုက်ပါဆောင်ရွက်နိုင်မလားဆိုတာကတော့စောင့်ကြည့်ရမှာဖြစ်ပါရဲ့ရှင်။
မက်ကင်ဂျူထရိတ်တက်ကြခဲ့တာပါရှင်။